ကုလသမဂ္ဂတွင်းရေးမှုချုပ်ဟောင်ဘန်ကင်မူရဲ့မြန်မာနိုင်ငံခရီးစဉ်အပြီးနိုင်ပိုင်းအကြမှာအရသာစေယုံတစ်ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လောရကိုကြည့်ရင်စစ်ကောင်စီကိုတန်တပန်ရေးနဲ့ချင်းကတ်တဲ့နီလန်အောင်မြင်မှုမရှိဘူးလို့ NUG သမရာယုံပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုတိုးလာခြင်းစစ်ကောင်ဆောင်တွေကဘန်ကင်မွန်ကိုတရုတ်ရုတ်တရက်ဖိတ်ခေါ်ဆွေးနွေးခဲ့တာဘာကြောင့်ပါလဲမစ္စတာဘန်ကင်မွန်ရဲ့မြန်မာနိုင်ငံခရီးစဉ်အပေါ်သုံးသပ်ချက်အမြင်တွေကိုမတ်အင်ဂျင်နိုင်ငံစူးစီးတင်ပြထားပါတယ်
ဒီ elders ကဘာအထင်ကြီးကခေါင်းဆောင်ကြီးများအဖွဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဘန်ကီမိုးဟာသူ့ရဲ့ခီးစဉ်တွင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တင်းနှင်းလာနေကတွေ့ဆုံခဲ့တာပါစစ်ကောင်စီဘက်ကလည်းဘန်ကီမိုးခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အပြုတ်သဘောဆောင်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်ဘန်ကီမိုခီးစင်နဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုတမရယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါရစေ
။ဒီဒီမျိုးဒီပလိုမတစ်တမနီလာရပြောလို့သူနားလည်းမလဲနားလည်းထောက်အောင်မဟုတ်။ဒီမစ္စတာဘန်ကီမိုရဲ့မီဒီယာရီလီးစ်နောက်ဆုံးမှထည့်ထားတယ်။မြန်မာစစ်တပ်ကအရင်ဆုံးဒီ first steps ပေါ့နော်။ခြေလမ်းတွေအမြဲတော့လုပ်ရမယ်ဆိုပြီးတော့သူတောင်းဆိုသွားတယ်။အဲတောင်းဆိုပြီးတဲ့အခါမှာဖြစ်ချင်းပဲမရောက်နိုင်ရဲ့မြန်မာနိုင်ငံတော့အကြမ်းစစ်တပ်ကဒီကရင်ပြည်နယ်ပြည်ပနဲ့ဖေကုံမြို့နယ်မှာရှိတဲ့အရက်သားစေယုံတီကိုသွားပြီးတော့လေကြောင်းကပုံကျတိုက်ခိုက်တယ်ပေါ့နော်အဲ့တော့ကြည့်ကြည့်အဲ့လောက်ကြည့်ကြည့်အဖြစ်မြန်မာနိုင်ငံကဒီမေကီမူတော်တော်ကိုပြုစားသူ့ရဲ့စစ်တပ်ကနေပြီးတော့ခြိလန်းအငြင်းဆုံးနှောင်းမယ်ဆိုတော့ကပါခြိလန်းလမ်းပြသွားတယ်စေယုံပုံကျပြသွားတယ်လေဆိုတော့အဲ့ဒါဆိုတော့ဒီအခုအချိန်မှာတော့ဒီလိုမျိုး statement တွေထုတ်ပြီးတော့ဒီလူကြီးဆန်ဆန်စကားပြောနေဖို့အချိန်မဟုတ်တော့ပါဘူးမင်းအောင်လိုင်ကို photo op အခွင့်အရေးပြုဖို့အချိန်မဟုတ်တော့ပါဘူးမင်းအောင်လိုင်ကဒီဟာကိုသူ့ရဲ့ legitimacy ရတယ်လို့သူယူဆပြီးတော့အချက်အရသားတွေကိုအချက်ဖတ်မှုပုံပြီးမြင့်တယ်ပြီးလုပ်မယ်ဆိုတော့တက်ပြတာကားပြီးဒီခုလည်းမဟုတ်ပါဘူးအရင်တော့ဟိုကလည်းရှိခဲ့ပြီးပြီဒါကြောင့်ဒီအချိန်ကဆိုရင်မင်းအောင်လိုင်ရဲ့စစ်ဒီအချက်ဖတ်စစ်တပ်ကိုတင်းပြချန်ချန်နဲ့ concrete ပေါ့နော်ခိုင်မာတဲ့အရေးယူမှုတွေပြုလုပ်ရမယ့်အချိန်ရောက်ပြီဆိုတော့ကြေညာချင်ပါတယ်
မြန်မာစစ်ကောင်းဆောင်တွေရဲ့ဖိတ်ကြားချက်နဲ့ကြိုတင်ကြေညာခြင်းမရှိဘဲပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရုတ်တရက်တွားရောက်ခဲ့တဲ့ဘန်ကီမွန်ခီးစင်နဲ့ပတ်သက်လို့ထူးခြားချက်တွေရှိနေတယ်လို့အမေရိကန်ခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်စွေက VOE ကိုခုလိုပြောပါတယ်
။သူရဲ့တရားဝင်မီယာထုတ်ပြန်ချက်မှာကိုကဒီအကြမ်းဖက်မှုတွေကိုရပ်တန့်ရေးကိုဥတီတဲ့ဒီမိုကရေစီကြတဲ့အလုံးနဲ့ပါဝင်တဲ့ဖြစ်ရှိမှုတစ်ခုကိုသူဥတည်ဖို့အတွက်သူစူးစမ်းလေ့လာဖို့လာတယ်လို့ပြောပါတယ်။ထူးခြားတာကအဲ့ဒီမှာ NUG ဆိုတဲ့အတုံးနှုံးသက္ကလုံးမှာအတိအကျပါတယ်ဗျ။ NUG နဲ့တူတယ်မတူတာတပိုင်းပေါ့နော်။နောက်ဘန်ကီမွန်နဲ့ဒီ The Elder Support ဟာတစ်ကဘာလုံးမှာသူဘာလုပ်နေတယ်လဲဟိုလေကျွန်တော်တို့ကြည့်ရလိမ့်မယ်။ကြည့်တဲ့အခါမှာသူဒီ Ukraine ကို Russia တိုက်တဲ့ကိစ္စကလည်းပြင်းပြင်းထန်ထန်သူကံကွက်တယ်။နောက်တစ်ခါကမ္ဘာရာသီဥတုကိစ္စတွေလည်းသူဘက်ကဟိုအပြုသဘောဆောင်တဲ့ရည်ရည်ချက်ကရက်တယ်ခင
်ဗျ။ဒါဆိုရင်မြန်မာစစ်ကောင်ဆောင်တွေကဘန်ကီမွန်းကိုဘာကြောင့်ရုတ်တရက်ဖိတ်ခေါ်ခဲ့ပါသလဲ
။စစ်ကောင်စီကအကြက်တဲအာနာသိန်းကစားတဲ့ပူပူပူပူပြီးသူကအကြက်တဲရောက်လာတယ်။သူဟာဒီအကြက်တဲထွက်ပေါက်ကိုအစတော့တစ်နှစ်အတွင်းတည်းသူအဆင်ပြေမယ်လို့ထင်ခဲ့တာပါ။နှစ်နှစ်လည်းအဆင်မပြေတော့အကြက်တဲထွက်ပေါက်ရဖို့အတွက်သူယူကော့ဘော့ကိစ္စကိုပဲစောင့်ပေးနေတယ်။ဒါပေမဲ့ယူကော့ဘော့ကိစ္စကလည်းပို့ပြီးတော့သူတို့အတွက်ပေါ့နော်အခက်အခဲရှိနေတယ်။တစ်ချိန်တည်းမှာဒီစကိုင်းတိုင်းအပဝုံပေါ့ကြရပြည်နယ်ရောကချင်ပြည်ချင်းပြည်နယ်ရောစသဖြင့်ဒေသမှာတိုက်ပွဲတွေကြီးနေတဲ့ချိန်သူဟာတနည်းအားဖြင့်နမယ်ပြတ်ဆိုးတဲ့ဆိုးနေတဲ့ချိန်မှာအဲရသလောက်ကြီးလောက်ကြည့်မယ်ဆိုပြီးတော့နိုင်ငံကကလာတဲ့ပုံကူကိုဖိတ်လိုက်တာလေတစ်ချက်ခုအချက်တခုပါဝင်မယ်လို့ကျွန်တော်ယူဆပါတယ
် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကတော့ဘန်ကီမွန်ရဲ့မြန်မာနိုင်ငံခီးစဉ်ကိုရှုံချခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဘန်ကီမွန်တို့တန်တမန်ရေးအရာလက်ဆွဲနှုတ်ဆက်နေတဲ့ပုံရိပ်တွေဟာမြန်မာနိုင်ငံတဝန်းလူသားတို့ပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရေးယူဖို့အထူးတန်ဖြစ်အောင်ဖိအားပေးဖို့ကြိုးပမ်းချက်တွေကိုဖျက်တောက်လိုက်တာဖြစ်တယ်လို့ VOE ကိုအီးမေးလ်နဲ့တုံ့ပြန်ရေးသားခဲ့ပါတယ်ရှင်